မြန်မာနိုင်ငံမှာလူလူချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ပတ်သက်ပြီးလိုအပ်ချက်တွေတိုးလာနေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတဦးကပြောလိုက်ပါတယ်။ပဋိပက္ခဖြစ်နေတဲ့ဒေသတွေစီအကူအညီပေးအဖွဲ့အစည်းတွေကိုတွားခွင့်ပြုပြီးလိုအပ်နေသူတွေကိုအကူအညီပေးခွင့်ပြုဖို့လည်းတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကဘေးဒုက္ခရောက်နေသူတွေကိုအကူအညီပေးဖို့အမေရိကန်ဒေါ်လာ 32.5 သန်းလှူဒန်းကြဖို့လဲအလှူရှင်နိုင်ငံတွေနဲ့ဖွဲ့စည်းတွေကိုကုလသမဂ္ဂတာဝန်ရှိသူကပန်ကြားလိုက်ပါတယ်။ဒီအကြောင်းစုံကိုတော့ကိုကျော်ကျော်သိန်းကဆက်ပြောပြမှာပါရှင်
။မြန်မာနိုင်ငံမှာအိုးအိမ်တွေကိုစွန့်ခွာပြီးထွက်ပြေးနေကြရသူပေါင်း9သိန်းကျော်တို့ရဲ့အခြေအနေအပေါ်စိုးရိမ်မကင်းဖြစ်မိတဲ့အကြောင်းနဲ့အဲ့ဒီလူတွေကိုအကူအညီပေးကြဖို့ပန်ကြားလိုက်သူကတော့ကုလသမဂ္ဂလူလူချင်းစာနာမှုရေးရာဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံOCHA ရဲ့လုပ်ငန်းများဆိုင်ရာညွှန်ကြားရေးမှူးဂျွန်ဂင်းဖြစ်ပါတယ်။သူဟာမြန်မာနိုင်ငံစီ၄ရက်ကြာတွားရောက်ခဲ့ပြီးတဲ့နောက်မှာကြာတာပရိနေကအဲ့ဒီလိုပန်ကြားလိုက်တာပါ။မြန်မာနိုင်ငံမှာတိုးတက်မှုတွေရလာနေပေမဲ့ပဋိပက္ခတွေကဆက်ဖြစ်နေသေးတာကြောင့်လိုက်နာတင်နာတွေကိုလိုက်နာလှုပ်ဆောင်ဖို့ဂျွန်ဂင်းကတောင်းဆိုပါတယ်
။ John King also called for respect for humanitarian principles and for international humanitarian law.to allow aid agencies to help those in need
လူလူချင်းစာနာမှုဆိုင်ရာစံနှုန်းသတ်မှတ်ချက်တွေနဲ့လူလူချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့ကိုလည်းဂျွန်ဂင်းစ်ကတောင်းဆိုခဲ့ပါတယ်။တိုင်းပြည်မှာညီညာရေးရဖို့အတွက်တည်တာထင်ရှားတဲ့အားထုတ်မှုတွေကိုမြန်မာအာဏာပိုင်တွေလုပ်ခဲ့တယ်ဆိုတာအိုချာဖွဲ့ကတိမှတ်ပြုပါတယ်။ဒါပေမဲ့လည်းကချင်ပြည်နယ်မှာပြည်ပခါတွေဆက်ဖြစ်နေပြီးတော့ရခိုင်ပြည်နယ်မှာမကြာသေးခင်ကဖြစ်ခဲ့တဲ့အထိကရုံးတွေကြောင့်လူပေါင်း6000ကျော်အိုးမဲ့အိမ်မဲ့ဖြစ်နေရပါတယ်။
ဂျွန်ဂင်းရဲ့မှတ်ချက်တွေကိုကြတဲ့ပရိနေကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူမာတင်နီဆာကီကပြောသွားတာပါမြန်မာနိုင်ငံခီးစဉ်အတွင်းဂျွန်ဂင်းဟာမြန်မာအစိုးရအဖွဲ့နိုင်ငံသားရေးဝန်ကြီးရထားပို့ဆောင်ရေးဝန်ကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတော့မြန်မာအစိုးရနဲ့လူလူချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေအကြားတိတ်ကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တာကိုရေပုံရအဖြစ်ကြိုဆိုခဲ့ပါတယ်ဒါပေမဲ့လည်းကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်း INGO တွေကဝန်ထမ်း14ဦးကိုမြန်မာတာဝန်ရှိသူတွေကမကြသေးခင်ကပဲထိန်းသိမ်းထားတဲ့ပေါ်အထူးစိုးရိမ်ကြောင်းပြောခဲ့တယ်လို့ဩဂုတ်လ9ရက်နေ့စွဲနဲ့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီဝန်ထမ်းတွေကိုချက်ချင်းပြန်လွှတ်ပေးဖို့တရားဥပဒေစိုးမိုးရေးနဲ့အပြည်ပြည်ဆိုင်ရာသဘောတူညီချက်တွေကိုလေးစားလိုက်နာဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးThomas O'Hee Quintana ကတောင်းဆိုခဲ့တာကိုအခု Mr. John King ကလည်းထပ်ပြီးတောင်းဆိုပါတယ်။အခုအချိန်ဟာမြန်မာနိုင်ငံမှာထူးခြားတဲ့အပြောင်းအလဲတွေဖြစ်ပေါ်နေသလိုပဋိပက္ခတွေကိုစနစ်တကျကင်တွယ်မဖြေရှင်းရင်ဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်ကိုလည်းသူကသတိပေးခဲ့ပါတယ်
။ Mr. King said that while there's been significant progress resulting from democratization, peace building and development processes
ဒီမှုကစီပြုရင်ပြောင်းလဲရေးငြိမ်းချမ်းမှုတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေမှာတည်တာထင်ရှားတဲ့တိုးတက်မှုတွေရနေချိန်မှာပဲပြည်ပခါတွေနဲ့ဒီလူမှုအဖွဲ့အစည်းအချင်းချင်းကြားမှာတင်းမာမှုတွေဆက်ရှိနေတာဟာတည်ငြိမ်မှုကိုချိန်ချောက်နိုင်ပြီးတော့လူလူချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်ချက်ကိုကြီးမားလာစေပါတယ
်ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူမာတင်နီဆာကီပါ၄ရက်ကြာမြန်မာနိုင်ငံခီးစဉ်တွင်ဂျွန်ဂင်းဟာရခိုင်ပြည်နယ်စီ၂ရက်ကြာတွားရောက်ခဲ့ပါတယ်အဲ့ဒီမှာအိုးအိမ်စွန့်ခွာထွက်ပြေးသူတွေခိုးလုံနေကြတဲ့တက်ကယ်ပြင်စခန်းနဲ့ရွှေစည်တီဖုံးတော်ကြီးကျောင်းတွေစီတွားရောက်ပြီးဒုက္ခရောက်နေသူတွေကိုတွေ့ဆုံမေးမြန်းခဲ့ပါတယ်။ရခိုင်ပြည်နယ်ကဘေးဒဏ်သင့်သူတွေအတွက်ရခိုင်ပြည်နယ်လူလူချင်းစာနာမှုတုံ့ပြန်လှုပ်ဆောင်ရေးဆိုင်ရာစီမံကိန်းဆိုတာအတွက်ဒေါ်လာ 32.5 သန်းလှူဒန်းကြဖို့ကိုလည်းမစ္စတာဂင်းကပန်ကြားထားပါတယ်။အလိုအဆုံလူတွေကိုချက်ချင်းအကူအညီပေးဖို့အတွက်ကုလသမဂ္ဂရဲ့အရေးပေါ်တုံ့ပြန်လှုပ်ဆောင်ရေးဗဟိုရန်မုံငွေ CERF ကနေအမေရိကန်ဒေါ်လာ 5 သန်းကိုကုလသမဂ္ဂလူလူချင်းစာနာမှုဆိုင်ရာလက်ထောက်ဒွေးမှုချုပ် Valerie Amos ကပေးအပ်ထားပါတယ်။ဒီတော့အတွင်းမှာပဲတူရကီနိုင်ငံသားရေးဝန်ကြီး Mr. Ahmet Davutoğlu ဟာလည်းမြန်မာနိုင်ငံမှာရောက်နေပြီးဩဂုတ်လ9ရက်နေ့ကသမရနဲ့နေပြည်တော်မှာတွေ့ဆုံပါတယ်။ရခိုင်ဒေသအရေးကိစ္စကြောင့်မြန်မာနိုင်ငံရဲ့အပြုသဘောဆောင်တဲ့ပုံရိပ်ကိုမထိခိုက်စေလိုကြောင်းရခိုင်ပြည်နယ်စီတွားခွင့်ရတဲ့အတွက်ကျေးဇူးတင်တဲ့အကြောင်းအဲ့ဒီဒေသရဲ့ပဂရိအခြေအနေကိုသိရရင်တခြားနိုင်ငံတွေကိုပြန်ပြောပြနိုင်မဲ့အခွင့်အရေးရမယ်အကြောင်းနဲ့လာမယ့်သတင်းပတ်ဆော်ဒီအာရေဗျနိုင်ငံမှာကျင်းပမဲ့အစ္စလာမစ်ညီလာခံအဖွဲ့ OIC အစည်းအဝေးမှာရခိုင်ဒေသအရေးကိုရှင်းလင်းတင်ပြပါမယ်ဆိုပြီးတူရကီနိုင်ငံသားရေးဝန်ကြီးကပြောခဲ့တာကိုသမရယုံအင်တာနက်ဆာမျက်နှာမှာတွေ့ရပါတယ်။ရခိုင်ပြည်နယ်ကအခုဖြစ်စဉ်ကိုလူသားချင်းစာနာထောက်ထားမှုနဲ့ရှုမြင်ပြီးအစ္စလာမ်ဘာသာဝင်ဗုဒ္ဓဘာသာဝင်အားလုံးကိုကူညီရမယ်အကြောင်း လောလောဆယ်တူရကီနိုင်ငံအလူရှင်တွေစီကနေအမေရိကန်ဒေါ်လာတန်90ရခဲ့ပြီးဒုက္ခသည်တွေကိုကူညီလိုပါတယ်လို့တူရကီနိုင်ငံသားရေးဝန်ကြီးကပြောပါတယ်ခင်ဗျာ။